ရခိုင်ပြည်နယ်ရံပြဲမြို့နယ်ထဲမှာရေလုတ်သား90ကျော်ပျောက်ဆုံးနေတာအခုဆိုရင်၄ရက်ထိရှိလာနေတဲ့အတွက်စိုးရိမ်နေကြတဲ့ကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါရံပြဲမြို့နယ်ပိုင်းပလဘုံကျွန်းကျွန်းတောင်ပိုက်ဆိုင်မှာရေလုတ်သားတွေနဲ့မီတာစုဝင်90ကျော်ပျောက်ဆုံးနေတာ၄ရက်ပြည့်ပြီမဲ့ဒီကနေ့ထိတရေအစနာမရသေးပဲဖြစ်နေတာပါဖန်စီခံရသူတွေကြောင့်မသိရသေးတဲ့အတွက်စိုးရိမ်နေကြတယ်လို့လဲကြောက်ဖြူမြို့နယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးကျော်လွင်ကပြောပါတယ
်တင်္ဂါးပြည်တွေ၅ဆစ်တယောက်ပြောင်းနေချက်တွေမရတော့ဘူးဒီဘက်ကမိန်းကစုတွေနဲ့ကျွမ်းတော်ဆိုတာကတင်္ဂါးပြည်တွေနေတဲ့ခြေစိတ်ရှိတယ်အဲ့ဒီမှာရေလောက်တာတွေနေတဲ့စိတ်ကဒီကငမတမ်းတူကဖြစ်ဖြစ်ခိုးတာခံရတယ်ခလေးတွေမိမတွေအကုန်လုံးပါနေရင်းနေကစားကြတာချက်တနာကြီးတော့မှဒီလိုတွေနဲ့ဆက်တွေရသေးတယ်ချက်တနာကြီးကကြိုပြီးနောက်ထပ်ဆိုဆက်တွေလို့မရတော့ဘူးသူတို့အဲ့ဒီနေရာမှာအနည်းငယ်ညာတယ်လို့တိုက်တော့မရှိ
အနီးနားရွာဖြစ်တဲ့ကလဘုံရွာဘက်မှာပောက်ွယ်မှုဖြစ်ပွားပြီးအဲ့ဒီကျွန်းတောင်တငါရွာသားတွေကိုဖမ်းဆီးသွားတာလို့အနီးနားကျေးရွာသားတွေယူဆနေရတယ်လို့လည်းဥကျော်လွင်ကဆက်ပြောပါတယ
်ကျွန်းတောင်ကကလဘုံရွာနဲ့နီးတဲ့ခါကျတော့ကလဘုံရွာဘက်မှာပောက်ွယ်တဲ့အတန်တစ်ခုပေါ်ပေါက်တဲ့ဆိုပြီးအဲ့ဒီလိုချင်းနေကြအဲ့ဒီကျွန်းတောင်ဆိုတဲ့ပိုက်ဆိုင်ကိုတမ်တူကဆွဆဲတယ်လို့ဒေသခံတွေကအဲ့ဒီလိုယုံကြည်နေကြတယ်ကျွန်တော်မနေ့ကအဲ့ဒီကိုတွားလိုက်ကြည့်တယ်
ရေလုတ်သားတွေနဲ့မီတာစုဝင်တွေကိုဘယ်ဖွဲ့ကဖမ်းဆီးသွားတဲ့ဆိုတာတိကျတည်ပြုလို့မရသေးပါဘူးဒီပိုက်စိတ်တငါရွာဟာစနဲမျိုးနဲ့ငားမှန်ခန့်အကွာမှာတည်ရှိနေပြီးရွာမှာလူတယောက်မှမရှိတော့သလိုအဆက်အသွယ်လည်းပြတ်တောက်နေတယ်လို့ကြောက်ဆောက်ရွာအုပ်ချုပ်ရေးမှူးဦးနန္ဒရွှေကပြောပါတယ
်သူတို့ကငါ့စိတ်ပေါ်ပေါ်ရှိပြောက်တယ်လို့ဆိုတဲ့ကြားမိနေတယ်ကျွန်တော်အဆက်အသွယ်လုံးလုံးလည်းမရဘူးသူတို့ဖုန်းကရေးပိုက်စားတွေဘာသာတွေက
အဖမ်းခံရသူများစုဟာကြောက်ဖြူမြို့နယ်စနဲမြို့ကဒေသခံတွေဖြစ်ပြီးနီးစပ်ရာရံပြဲမြို့နယ်ထဲကကျွန်းတော်ရွာမှာငါးဖမ်းလုပ်ငန်းနဲ့အသက်မွေးဝန်းကျောင်းပြုနေကြတာပါစနဲမြို့အုပ်ချုပ်ရေးမှူးဦးနေလင်းကျန်ကတော့ဖမ်းခံရသူတွေမကြခင်ပြန်လွတ်လာမယ်လို့မျှော်လင့်ကြောင်းဆိုပါတယ
်ရံပြဲမြို့နယ်အပိုင်းကလဘုံဘက်ကမှာပြဿနာဖြစ်တယ်ဆိုကျွန်တော်ကြားတယ်ဟိုရံပြဲဘက်ကအဖွဲ့ကြီးလည်းပါတယ်ဆိုတော့ကျွန်တော်ဘက်ကအဖွဲ့ကြီးပါတယ်လို့ပြောတယ်ဒါရောဘယ်သူမှအတိအကျလည်းမပြောနိုင်ဘူးဖြစ်နေတယ်ဒါကလို့တက်ကဖမ်းခဲ့ရဆိုရင်မှဒါသူတို့စုံစမ်းမင်းမြို့တဲ့ခေါ်တော့မျိုးလည်းဖြစ်ကောင်းဖြစ်ပါလိမ့်မယ်စုံစမ်းစစ်ဆေးပြီးတော့သူတို့ပြန်လှုပ်ပေးမယ်လို့ကျွန်တော်မြင်ပါတယ
်ဒေသခံတွေကတော့တမတော်ကနေဖမ်းဆီးတာဖြစ်နိုင်ကြောင်းစွပ်စွဲပြောဆိုနေကြတာကြောင့်ဒီအခြေအနေကိုသိရှိဖို့တမတော်ပြောခွင့်ရကိုဆက်သွယ်ခဲ့ပြီးမှမရခဲ့ပါဘူးသမရသတင်းမှန်ထုတ်ပြန်ရေးအဖွဲ့ကတော့ကြောက်ဖြူမြို့နယ်စနဲမြို့ဘက်မှာနိုဝင်ဘာလ၄ရက်နေ့ကမသိငါပွဲလေးနစ်စည်းကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကစစ်ဆေးရမှာတစ်တူနီတာဖောက်ခွေရေးသုံးစနက်တန်ပါဝင်ဖောက်ခွေရေးပစ္စည်းတွေနဲ့အတူလူနှူးဦးကိုဖမ်းဆီးသားပြီးရဲဆန္ဒကိုအနှံထားကြောင်းသတင်းထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ23ရက်နေ့ကကြောက်ဖြူမြို့နယ်စနဲမြို့ရေနံသူသရထိတ်မှာသမရရင်းနှီးစဉ်တိုက်ခိုက်ခံခဲ့ရပြီးသေဆုံးတန်ရာရရှိခဲ့တယ်လို့သမရဘက်ကပြောပါတယ်။ရခိုင်ပြည်နယ်အတွင်းနှစ်နှစ်နီးပါးစစ်ရေးသိမ်းမှမှုမှာနှစ်ဖက်သက်ဖွဲ့ဝင်တွေကလည်းတန်တရားနဲ့ဖမ်းဆီးထားတဲ့ရွာသားရေအတွက်130ကျော်ရှိတယ်လို့လည်းရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအုံးကစစ်တမ်းကောက်ယူထားပါတယ်ပြည်ပကဖြစ်စဉ်တွင်ဒေသခံတွေသေဆုံးတန်ရာရရှိမှုတွေကလည်းမြင့်သက်လာနေသလိုဒေသခံ 2,300 ကျော်စစ်ဘေးသိမ်းရှောင်နေရပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်